Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January လ22ရက်နေ့စနေနေ့မနေ့ဖက်အတန်ရဲ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်ရဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ယူကရိန်းကနေတောင်းဆိုနေတဲ့တိုက်ခိုက်ရေးတန်ချက်ကကားတွေကိုဒီချိန်မှာပေးမှာမဟုတ်သေးဘူးလို့ NATO ကပြောပါတယ်။အီရန်အစ္စလာမစ်တော်လှန်ရေးအစောင့်တပ် IRGC ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့တတ်မှတ်ဖို့ EU ကနေတောင်းဆိုလိုက်ပါတယ်။အာဆီယံမြန်မာရေးတခုတည်းကိုပဲဆောင်ရွက်ဖို့မဟုတ်ပါဘူးလို့အာဆီယံဆိုင်ရာအင်ဒိုနီးရှားတာဝန်ရှိသူကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါကိုဇော်မိုးကျော်ရေး
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါခင်ဗျာ။
အဲ့ဝင်ကြည့်တာပြုတ်ပြရသူစောက်ခွာပြီးတော့မကြောက်ဘူး။လက်နဲ့ကြည့်ရဟိုဘက်ရောက်တဲ့ဥကြရောပဲ။
ရင်းမြို့နယ်ထဲမှာအာဏာသိမ်းစစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့တဲ့ဆိုတဲ့သတင်းပေးပို့ချက်ထဲမှာမကြာမီပဲအပြည့်စုံကနောက်တော့ဆင်ရပါမယ်။အဲ့ဒီနောက်မှာတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာငွေကြေးစီးဆင်းမှုတွေကိုစောင့်ကြည့်ထိန်းချုပ်နေပေမဲ့ဘလို့ငွေတွေလှည့်ပြောင်းလည်ပတ်နေကြပါသလဲ။ကိုဗစ်တင်းကျပ်မှုတွေဖြေလျှော့ခဲ့တဲ့တရုတ်ပြည်မှာနှစ်ကူးကာလခရီးသွားတွေမြင့်တက်နေပါတယ်။စတဲ့မြန်မာနဲ့ကမ္ဘာကသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဥစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ဂျာမနီနိုင်ငံဟာလီယိုပတ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုဒီချိန်မှာယူကရိန်းကိုပေးမှာမဟုတ်သေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin နဲ့ကြည့်တဲ့ပူးကျွဲဦးစီးချမ်းရဂျုတ်များဥပဒေဘုတ်ချုပ်ကြီးမတ်မန်လီတို့ကတောက်ကြံနေကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံမှာရှိတဲ့ American Ramsing လေတဲ့အခြေဆိုင်စခန်းမှာပြုလုပ်တဲ့ Ukraine အပေါ်အထောက်ပံ့ပေးရေးနိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းမှုမှာခုလိုပြောတာပါ။တန်ကားတွေအကူအညီပေးရေးအတွက်သဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီး Ukraine နေနဲ့ဘဝင်မကျမှုတွေဖြစ်နေပေမဲ့နိုင်ငံတကာအကူအညီပေးရေးညီလာခံကိုတော့ပြုလုပ်ပါတယ်။အဲ့ဒီညီလာခံမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတိုက်ခိုက်ရေးတန့်ကားတွေအကူအညီပေးဖို့အတွက်ဓာတ်ရိုက်မြစ်တာရပ်ကန့်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်နဲ့ဗိုလ်ချုပ်ကြီးမီလီရိုကတော့ဘရက်ဒလီချီနင်းတပ်သုံးတိုက်ခိုက်ရေးရှင်59ဆင့်အပါဝင်စထရိုက်ကာ7တီတင်တန်ချက်ကကအစီ90အကူအညီပေးဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။အခုအမေရိကန်စီးအကူအညီဒေါ်လာတန်ပေါင်း 2,500 နဲ့ဆိုရင်ရုရှားကျူးကျော်စစ်ဆင်ကြတဲ့ကတနှစ်နီးပါးအကြာအတွင်းယူကရိန်းအမေရိကန်ကပေးတဲ့စီးရဲကူညီတွေဟာစုစုပေါင်းဟာဒေါ်လာတန်ပေါင်း28ဘီလီယံနီးပါးရှိနေပါပြီ။အမေရိကန်ကာကွယ်ဝန်ကြီးအော့စတင်ကအမေရိကန်လုပ်အေဘရမ်စ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုယူကရိန်းကိုမပေးတာနဲ့ဂျာမနီဆိုကလီယိုပတ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေယူကရိန်းကိုမပို့ပေးတာနဲ့ဆက်ဆက်မှုတွေရှိတယ်ဆိုတာကိုတော့ညှင်းဆိုပါတယ်။
ရုရှားကပါကစ္စတန်ကိုရင်နံနဲ့အခြားလောင်စာစီတွေတင်ပို့ဖို့ပနမသဘောတူညီချက်ရရှိထားပြီလို့ပါကစ္စတန်ကိုရောက်ရှိနေတဲ့ရုရှားစွမ်းအင်ဝင်ကြီးနီကိုလေးရှော့ခနော့ဖ်ကတောက်ကြနေကအစ္စလာမဘတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ငွေပေးချေရမှာလဲရုရှားအပေါ်ပိတ်ဆို့ရေးယူထားတဲ့နိုင်ငံတွေကငွေကြေးမဟုတ်ဘဲမိတ်ဆွေများကတုံးတဲ့မိတ်ဆွေနိုင်ငံများကတုံးဆွဲငွေ currency of friendly countries နဲ့ပေးချေသွားဖို့နှစ်ဖက်သဘောတူခဲ့တယ်လို့လဲနှစ်နိုင်ငံနှစ်ပတ်လည်းကုံသွဲမှုဆိုင်ရာဆွေးနွေးပွဲမှာအတွေ့ရောက်ရှိနေတဲ့ရုရှားစွမ်းအင်ဝင်ကြီးကပြောဆိုခဲ့တာပါဒီကိစ္စအတွက်သေယူပို့ဆောင်ရေးတင်ပို့မဲ့ပမာဏငွေပေးချေရေးစနစ်တွေအပါအဝင်သဘောတူညီချက်မူကြမ်းကိုရေးဆွဲသွားမှာဖြစ်ပြီးမတ်လတဲ့လောက်မှာအပြီးတတ်ဖို့တတ်မှတ်ထားပါတယ်လို့လဲရုရှားစွမ်းအင်ဝင်ကြီးကပြောဆိုပါတယ်ပါကစ္စတန်ဟာယင်နံနဲ့လောင်စာဆီအများစုကိုပြပွားကတင်သွင်းနေရတာဖြစ်ပြီးလောလောဆယ်ပါကစ္စတန်နိုင်ငံမှာနိုင်ငံခြားအရံငွေဒေါ်လာ 4.6 ဘီလီယံသာရှိတဲ့အတွက်ရင်နံနဲ့လောင်စာအပါဝင်တင်သွင်းကုန်တွေအတွက်ပေးချေဖို့နောက်3ဘတ်စာလောက်ပဲလုံလောက်နိုင်ပါတယ်။ရင်နံနဲ့လောင်စာဝယ်ယူမှုအတွက်နှစ်နိုင်ငံစီးပွားရေးအရာအကျိုးဖြစ်သွင်းစေမယ့်နည်းလမ်းနဲ့လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းနှစ်နိုင်ငံပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ပါကစ္စတန်ကရုရှားထံကနေဈေးသက်သက်သာသာနဲ့ဓာတ်ငွေအရေးဖြစ်တဲ့ LNG ဝယ်ယူလိုပေမဲ့ရေရှည်ဝယ်ယူမှုအတွက်သာရောင်းချပေးနိုင်မယ်လို့ရုရှားဘက်ကပြောဆိုထားပါတယ်ခင်ဗျာ။
ဥရောပသမဂ္ဂ EU အနေနဲ့အီရန်နိုင်ငံက Islamic တော်လှန်ရေးအဆောင်တပ်ဖွဲ့ IRGC ကိုပိတ်ဆို့နှံကပ်မှုတွေထပ်ပြီးတော့ချမှတ်ဖို့မျှော်လင့်နေတယ်လို့ဥရောပကောင်စီအရာရှိတွေကတောက်ကြနေမှာပြောပါတယ်။ဥရောပပါလီမန်က EU ဥရောပသမဂ္ဂကသတ်မှတ်ထားတဲ့အကြမ်းဖက်အုပ်စုစီးရင်နဲ့မှာဒီအီရန် Islamic တော်လှန်ရေးအဆောင်တပ်ဖွဲ့ကိုလည်းထည့်သွင်းဖို့တိုက်တွန်းခဲ့ပြီးတဲ့နောက်တနေ့မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနေ့ကအားလုံးလိုက်နာမှုမရှိတဲ့ဆုံးဖြတ်ချက်တစ်ခုကိုဥရောပပါလီမန်အနေနဲ့အများစုတခဲနဲ့မဲပေးဆုံးဖြတ်ပြီးတော့အီရန် GRGC အဖွဲ့နဲ့လက်အောက်ခံအဖွဲ့တွေကိုအကြမ်းဖက်အုပ်စုဆင်းနဲ့မှာထည့်သွင်းလိုက်ပါတယ်။ဒါအပြင်ဥရောပပါလီမန် EU ကိုလည်းပိတ်ဆို့ဒဏ်ခတ်တဲ့ဆင်းနဲ့မှာအီရန်ကလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေပြန်လူခွင့်ချုပ်ဖောက်မှုမှာပါဝင်တဲ့သူတို့ရဲ့မိသားစုဝင်တို့ကိုပါတိုးချဲ့ထည့်သွင်းပေးဖို့အတွက်တိုက်တွန်းတောင်းဆိုထားတာပါ။အီရန်အစိုးရကသူတို့ကိုငြင်းငြင်းစွာဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်ဖြိုခွင်းနေတာနဲ့မကြာခဏတည်ရန်ပေးကွပ်နေနေတာတွေကိုဥရောပနိုင်ငံတွေကတုံ့ပြန်အရေးယူကြတာလည်းဖြစ်ပါတယ်။လက်ရှိဥရောပကောင်စီရဲ့အလှည့်ကျသဘာဝတိဖြစ်တဲ့ဂျာမနီနိုင်ငံကနိုင်ငံရေးဌာနပြောခွင့်ရှိသူကသူတို့အနေနဲ့နောက်ထပ်အီရန် IRGC တပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးအရေးယူပိတ်ဆို့မှုတွေလုပ်ဖို့အတည်ပြုနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့အီရန်သမ္မတကဒါရီဟာနိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗရင်ရှင်တွေနဲ့ဆန့်ကျင်ပြီးတော့ရဲလို့မကြတဲ့ဗရင်းတွေကပြောပါတယ်။ဒါပြင်အီရန်ပါလီမန်ထိပ်တန်းဖွဲ့ဝင်တူကလည်းဒီဥရောပပါလီမန်လှုပ်ဆောင်ချက်ကိုအလားတူတုံ့ပြန်သွားမယ်လို့တောက်ကြနေကပြောပါတယ
်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေကကိုဝင်ဖြတ်ချခွင့်ကိုဆန့်ကျင်တဲ့အင်အားစုတွေကအသက်ရှင်သန်ခွင့်အတွက်နှစ်ပတ်လည်ချီတက်ပွဲအဖြစ်ဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားရင်မြင်မှာရာပေါင်းများစွာသောအနေနဲ့အရေးအကဆန္ဒပြသူတွေလာရောက်စုယုံခဲ့ပါတယ်။ကိုဝင်ဖြတ်ချခွင့်ကိုခွင့်ပြုခဲ့တဲ့ Roe နဲ့ Wade ဥပဒေခေါ်ဖွဲ့စည်းပုံစည်းမျဉ်းဥပဒေကိုပြီးခဲ့တဲ့နှစ်ကတရားရုံးချုပ်ကပယ်ဖျက်ပြီးနောက်ပထမဆုံးတိုင်အဖြစ်နှစ်ပတ်လည်ချီတက်ပွဲကိုပြုလုပ်တာဖြစ်ပါတယ်။ဒီပယ်ဖျက်ခံခဲ့ရတဲ့ Roe vs Wade ဥပဒေဟာ1983ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီနေ့ဟာနှစ်50မြောက်ပြည့်တဲ့နှစ်ဖြစ်ပါတယ်။ကိုဝင်ဖြတ်ချခွင့်ဆန့်ကျင်လှုပ်ရှားမှုခေါင်းဆောင်တစ်ခုဖြစ်တဲ့ Jenny Mansney ကတော့ဒီနေ့ဟာကိုဝင်ဖြတ်ချခွင့်ဥပဒေရလွန်ခဲ့တဲ့နှစ်ပေါင်း50အတွင်းတန်းနဲ့ချီတဲ့အသက်ဆုံးရှုံးခဲ့ရသူတွေကိုအမှတ်ရစေဖို့နဲ့ကိုဝင်ဖြတ်ချတာကိုစန့်ကျင်တဲ့လှုပ်ရှားမှုအောင်မြင်လာခဲ့တဲ့အထိမ်းအမှတ်လည်းဖြစ်တဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖြတ်ချခွင့်ကိုလိုလားသူတွေနဲ့စန့်ကျင်သူတွေအကြားနှစ်ရှည်လာမြအငင်းပွန်းတာခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒုတိယသမ္မတကာမလာဟဲရစ်ဆာလာမယ့်တင်းငွင်နေနေမှာကိုဝင်ဖြတ်ချခွင့်ဥပဒေရိုးနဲ့ဝိတ်နှစ်ပတ်လည်နှစ်50ပြည့်နှစ်အဖြစ်ဖလော်ရီယာပြည်နယ်မှာစကားပြောကြဖို့ရှိပါတယ်ဒုတိယသမ္မတအနေနဲ့အမျိုးသမီးတွေရဲ့မျိုးဆက်ပြန်ပွားမှုကျန်းမာရေးဆိုင်ရာအခြေခံအခွင့်အရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြမှာဖြစ်တယ်လို့လည်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြားခဲ့ပါတယ်ခင်ဗျာ
ပြည်ဝင် American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင် American တန်ကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဆီယံဖွဲ့စည်းအနေနဲ့အကြောင်းကိစ္စတစ်ခုတည်းကိုသာမူတည်ပြီးအဓိကထားဆင်းရဲတဲ့အဖက်ဖွဲ့စည်းမဟုတ်တဲ့အတွက်မြန်မာနိုင်ငံရေးကိစ္စတစ်ခုတည်းကိုပဲဇောင်းပေးလှုပ်ဆောင်မှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကနိုင်ငံရေးမငြိမ်သက်မှုတွေဟာအမတန်ရှုပ်ထွေးနေနေတယ်ဆိုတော့ကိုဝန်ခံရမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဌာနရဲ့အာဆီယံဆရာညွှန်ကြားမှုချုပ်စစ်ထာတိုဆူရီယိုဒီပူထရူကကြေညာပရင်းနေမှာပဲပြောကြားခဲ့ပါတယ်။အခုနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေအများအပြားကိုပို့ပြီးတော့တုံ့ပြန်ဆောင်ရွက်နိုင်တဲ့အဖွဲ့ကြီးဖြစ်လာဖို့အတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့တော့အာဆီယံအဖွဲ့ကြီးအနေနဲ့ရက်ဆိုင်မနေသင့်ပါဘူးလို့လည်းသူကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအဖွဲ့ကြီးအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ကြဖို့လည်းအာဆီယံနေနဲ့ဆက်ပြီးအားပေးသွားမှာဖြစ်ပြီးတော့တပြိုင်နက်တည်းမှာပဲလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းပေးသွားမယ်လို့အင်ဒိုနီးရှားအစိုးရရဲ့အာဆီယံဆိုင်ရာညွှန်ကြားမှုချုပ်ကပြောပါတယ်။မြန်မာနိုင်ငံကအရေးဟာရှုပ်ထွေးလွန်းတဲ့အတွက်သူတို့အချင်းချင်းကြားမှာပဲဖြည့်ရှင်းတက်ပါတယ်လို့လည်းသူကအကြံပေးပါတယ
်။အိန္ဒိယကနေသီရိလင်္ကာအတွက်ချင်းငွေအာမခံထက်ထပ်မံတိုးမြင့်ပေးလိုက်တဲ့အတွက်သီရိလင်္ကာနိုင်ငံရဲ့အကြအတဲကိုပြည့်ရှင်းဖို့အတွက်လိုအပ်နေတဲ့ချင်းငွေဒေါ်လာ 2.6 billion ကို IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကနေချေးယူနိုင်ဖို့နှိစပ်သွားပါတယ်။ IMF ချင်းငွေကိစ္စအတွက်ကူညီဆောင်ရွက်သွားမယ်လို့တိရီလင်္ကာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးစူပရာမန်ယန်ဂျက်ရှိကာကတောက်ကြနေတော့ကပြောကြခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးဟာတိရီလင်္ကာသမရရနေဝီကရမစင်အပါအဝင်အစိုးရအဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အိန္ဒိယအနေနဲ့အခြားနိုင်ငံတွေကိုစောင့်ဆိုင်းမနေတော့ဘဲမှန်ကန်တယ်လို့ယူဆတဲ့အတွက်လှုံ့ဆော်လိုက်တာဖြစ်ကြောင်းတိတိလင်္ကာရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက် IMF ကိုငွေကြေးဆိုင်ရာအာမခံချက်တိုးမြှင့်ပေးလိုက်တာဖြစ်တယ်လို့လည်းဝန်ကြီးစူပရာမန်ယန်ကပြောဆိုခဲ့ပါတယ်။အိန္ဒိယဟာတိတိလင်္ကာစီးပွားရေးအကြံအထက်စတင်ကတည်းကငွေကြေးဆိုင်ရာအာမခံချက်ကို4ဘီလီယံဒေါ်လာအထိတိုးမြှင့်ပေးခဲ့ပါတယ်။ IMF ကနေငွေချေးရဖို့အတွက်အိန္ဒိယလိုပဲတရုတ်ရဲ့အာမခံချက်လည်းလိုအပ်ပါတယ်။တိတိလင်္ကာရဲ့ဒုတိယဘဏ္ဍာရေးဝန်ကြီးကတော့တရုတ်နဲ့ဆွေးနွေးချက်တွေအရာကတော့မကြမီရဲ့အနေငယ်တွင်မှာတရုတ်ကလည်းငွေကြေးဆိုင်ရာအာမခံချက်တိုးမြှင့်ပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တိရီလင်္ကာဘာချင်းငွေတွေပြည်ပြီးငွေကြေးဆိုင်ရာအကြအတဲ့ကြောင့်ပြီးခဲ့တဲ့နှစ်ထဲမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ခဲ့ရပြီးကြီးပကျွေး9ဘီလီယံဒေါ်လာပြန်ဆပ်ဖို့ကိုလည်းဆိုင်းငံ့ခဲ့ရပါတယ
်။ mRNA နည်းနဲ့ထုတ်ထားတဲ့ COVID-19 ရောဂါပိုးကာကွယ်ဆေးရအသက်ရွယ်ကြီးသူတွေအတွက်လေတင်လုံးဖြတ်မဲ့အန်ဒီရရှိတယ်ဆိုတော့အထောက်ထားဘာမှမရှိပါဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ
် But at this point in time the best evidence is that there is no true association
အခုချိန်ထိတော့အသက်ကြီးသူတွေ Pfizer အားဖြင့်ကာဝယ်ဆေးထိုးပေးတာနဲ့လေဖြတ်ဝေဒနာခံစားမှုကအဆက်ဆက်ရှိတယ်ထောက်ထားနေတယ်ဘာတစ်ခုမှမရှိပါဘူးသူကလည်းနဲ့သူထိုးရတဲ့ COVID ကာဝယ်ဆေးတွေမကပါဘူး။တခြားကာဝယ်ဆေးအားလုံးတက်ပါ။ဆေးရဲစိတ်ချမှုအတိုင်းအတာကိုအမျက်မပြတ်စောင့်ကြည့်စစ်ဆေးရတဲ့စနစ်တိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်လို့ WHO အဖွဲ့ကာဝယ်ဆေးထိုးနှံမှုဆိုင်ရာအကြီးအကဲ Kate O'Brien ကပြောပါတယ်။ဘေကင်းလုံခြုံရေးဆိုင်ရာအချက်လက်စောင့်ကြည့်တဲ့အဖွဲ့က COVID ကူးစက်မှုနဲ့ဆက်နွယ်တဲ့တည်ဆုံမှုနဲ့ပတ်သက်ပြီးတော့ဒီချက်ကိုပြောဆိုလာတာကြတာကြောင့်ဆိုရင်မှုတွေထွက်ပေါ်လာတာဖြစ်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေမှာရှိတဲ့စောင့်ကြည့်မှုတွေမှာတော့ဒီ COVID အားဖြင့်ကာဝယ်ဆေးဟာလေးဖြတ်တန်းနဲ့ဆက်ဆက်နေတယ်ဆိုတဲ့အထောက်အထားခိုင်ခိုင်မာမာမတွေ့ရဘူးလို့ပြောပါတယ
်ဂျပန်နိုင်ငံမှာလာမယ့်3လအတွင်း COVID-19 ကိုတာမန်ရာသီတုပ်ကွေးယောဂါတွေနဲ့တန်းတူယောဂါအဆင့်အတန်း5ကိုရှော့ချသွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတောက်ကြနေတော့ကပြောဆိုလိုက်ပါတယ်လောလောဆယ်ဂျပန်နိုင်ငံမှာ COVID ကူးစက်ယောဂါတွေ COVIDကူးစက်ယောဂါကိုအခြားကူးစက်ယောဂါတွေဖြစ်တဲ့ TB အဆုတ်ယောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဖြစ်တဲ့ SARS SARS တို့နဲ့ဒန်းတူအဆင့်2ကိုသတ်မှတ်ထားပါတယ်။ယောဂါအဆင့်တိုင်းရှော့ချနိုင်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုညွှန်ကြားထားကြောင်းနဲ့ COVID တင်းကျတဲ့စီးမြင်တွေကိုလည်းပြန်လည်သုံးသပ်ဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ကီရှိဒါကဝန်ကြီးများအစည်းအဝေးအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ယောဂါသတ်မှတ်မှုအဆင့်တိုင်းတွေရှော့ချခဲ့ရင်တင်းကျမှုစီးမြင်တွေကိုပါရှော့ချပြီးနှကောင်းစည်းမျက်နှာဖုံးမဝတ်မနေရသတ်မှတ်တယ်လေရုပ်သိမ်းနိုင်သလိုဂျပန်နိုင်ငံကိုလာရောက်မဲ့နိုင်ငံသားဧည့်သည်တွေအနေနဲ့လဲ PCR နည်းနဲ့ COVID စစ်ဆေးတာတိကျခွဲနေထိုင်စီတာစတဲ့စီကံတင်ကျမှုတွေကိုပယ်ဖျက်နိုင်ပါတယ်လောလောဆယ်အချိန်မှာတော့ဂျပန်နိုင်ငံမှာ COVID ကူးစက်မှုတွေပြန်လည်မြင့်တက်နေပြီးတချို့နေရာတွေမှာကူးစက်ခံရသူ2,000+တနေ့ကို2,000+မြင့်တက်နေပြီးသေဆုံးသူတချို့လည်းရှိပါတယ်
တဲ့နေ့ကိုတော်ခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ် CEO ရဲ့စနေနေ့မနေ့ဖက်အတန်လွတ်စင်စီတဲ့ကိုကြည့်ရှုနားဆွာလာစင်နေရတာဖြစ်ပါတယ်ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါမယ်မိုးပြင်းနဲ့ရေးမျိုးကရွာသစ်ချေရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်သားတချို့ကိုရေးပျောက်ကြားတပ်ဖွဲ့တွေကတောက်ကြနေမနေ့ပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တော်လိုင်းအင်အားစုဘက်ကသတင်းထုတ်ပြန်ထားပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေရှိတဲ့ရေးမျိုးနယ်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါခင်ဗျာ
မွန်ပြည်နယ်ရေးမြို့လမိုင်းမြို့နယ်ကွယ်မောက်ကနင်ကျေးရွာအုပ်စုရွာသစ်ကျေးရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်သားတချို့ကိုရေးပျောက်ကြားတပ်ဖွဲ့ YGF ကဇန်နဝါရီ20တောက်ကြနေ့မနေ့ပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ YGF ကသတင်းထုတ်ပြန်ထားပါတယ်။ကျောင်းပုတ်ဝီပြန်လာတဲ့စစ်ကောင်စီတပ်သား6ဦးစီးနင်းလာတဲ့စိုက်ကယ်3စင်းကိုတိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာစစ်ကောင်စီဘက်က5ဦးသေဆုံးပြီး2ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီတပ်သားတွေရဲ့တနက်3လက်ကိုလည်းတင်းစီခဲ့တယ်လို့ဆိုပါတယ်။ရွာသစ်ကြီးရွာအနီးမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးပြစ်ခတ်ခံရပြီးနောက်မနက်7နာရီခွဲဝန်းကျင်မှာကနင်ကမော့ရွာဘက်ကိုလက်နက်ကြီးကျရောက်ပြီးအမျိုးသမီးတို့ကြီးစားထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတို့ကပြောပါတယ်
။အခုတော့ဒီနေ့မှာပါ
လက်ကဟိုသူတို့ပြစ်ခံအဲ့ဝန်ကြီးကပြုတ်ပြရသူတို့ခွာခွာဆောက်ခွာပြီးတော့မကြဘူးလက်နဲ့ကြီးရဟိုဘက်ရွာတဲ့ကိုကြာရောတူလဲဟိုလမိုင်းဆွေပို့တာ
မွန်ပြည်နယ်ရေးမြို့နယ်ထဲမှာရဲစခန်းတိုက်ခိုက်ခံရတာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ရှင်းလင်းခံရတာနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေတပ်ဖြတ်ခံရတာတွေမကြာခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့ဇန်နဝါရီ17ရက်နေ့ကလည်းသူရဲမှုတူမိုင်းဆွဲတိုက်ခိုက်ခံရပြီးတည်ဆုံးခဲ့ပါတယ်မြို့နယ်တဲကကျေးရွာတချို့မှာနေမြေအခြေအနေမတည်ငြိမ်လို့နေရဆွန့်ခွာသူတွေလည်းရှိလာနေတယ်လို့ရဲမျိုးဒေသခံတူဦးကပြောပါတယ
်မြို့ပေါ်မှာတော့ပုံမှန်ပဲဟာရွာတွေဘက်မှာပဲနည်းနည်းဒီရွာဆိုတာဒီဘက်ကိုရေးချောင်းပြဘက်ပါဒီကနေ့စိုးရိမ်နေတော့အပွဲဖြစ်မှာတော့ဆိုးရိမ်ကြတယ်လားတခါကနေရတော့ဒီမျိုးပေါ့လေဒီဘက်ကနှစ်ဖက်ခုနဖြစ်လို့ရှိရင်တော့တိုက်ပွဲဖြစ်မှာဆိုးရိမ်ကြတာပေါ့ဆိုးရိမ်တော့တချို့ခြံတွေမှာတက်နေကြတယ်ချို့ဆိုမျိုးကိုပြောင်းလာကြတဲ့လူတွေရှိတယ်ပေါ့အရေးမှာတော့ပုံမှန်နေသားလေးဆိုပဲအစ်စ်ဆွေးရောတိုက်မရှိဘူ
းဆရာနာသိမိနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တော်လိုင်းရင်အားစုတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်တာတွေကနေမြေဒေသအတော်များများမှာဖြစ်ပွားနေတာပါမွန်ပြည်နယ်မှာလည်းလက်နက်ကင်ပဋိပက္ခတွေမကြာခဏဆိုသလိုဖြစ်နေပါတယ်အခုရေးမျိုးဖြစ်စင်တဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒဇုံတရားထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ
ဒါကတော့ရေးမျိုးနယ်တဲကပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့နောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါအောင်မယ်ငွေကြေးဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ဖြစ်ပါတယ်မြန်မာပြည်တွင်ငွေကြေးစီးဆင်းမှုအလုံးကိုထိန်းချုပ်ဆောင်ကြည့်ဖို့စစ်ကောင်စီဘက်ကကြိုးပမ်းနေပေမဲ့မြန်မာအများစုကအခုလိုထိန်းချုပ်ထားတဲ့ငွေလဲစနစ်တွေထက်ဟွန်ဒီငွေလဲစနစ်ကိုပဲတွင်းတွင်းကျကျပြန်ပြီးအသုံးပြုလာကြပါတယ်မြန်မာအာဏာပိုင်တွေမြန်မာတန်ယုံတွေကတော့တရားဝင်ငွေလဲစနစ်ကိုသုံးဖို့အားပေးနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြမှာပ
ါငွေကြေးစီးဆင်းမှုအလုံးကိုထိန်းချုပ်စောင့်ကြည့်နေတဲ့မြန်မာစစ်တပ်ရဲ့ငွေလဲစနစ်တွေကနေကင်းလွတ်အောင်ဟွန်ဒီငွေလဲစနစ်ကိုမြန်မာနိုင်ငံမှာတွင်းတွင်းကျကျပြန်ပြီးတော့အသုံးပြုလာကြတယ်လို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောပါတယ်ဗန်စနစ်တွေနဲ့ချိတ်ဆက်ထားတဲ့ online ငွေလွှဲတွေအပါအဝင်ပြည်ပငွေလဲစနစ်တွေအားလုံးကိုကန့်သတ်မှုတွေစီးမြင့်တွေတိုးမြှင့်ပြီးတဲ့နောက်ပိုင်းပြည်တွင်းကလူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေအတွက်လည်းလောရကံရပို့ပြီးခက်ခဲလာပါတယ်2021ခုနှစ်အာဏာသိမ်းခံရပြီးတဲ့နောက်ပိုင်းမှာတော့အာဏာသိမ်းစစ်ကောင်စီရောပြိုင်ဘက်အဖွဲ့အစည်းတွေကပါဝင်ငွေရရှိရေးကိုလုံးပန်းလာကြတယ်လို့ ICG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြိုင်ဘက်အချင်းချင်းကြားမှာလဲငွေကြေးစီးဆင်းတဲ့လမ်းကြောင်းတွေကိုအပြန်အလှန်ပိတ်ဆို့နိုင်ဖို့နှစ်ဖက်လုံးကကြိုးပမ်းနေကြတာပါ။ပြည်ပကိုအကြောင်းမျိုးမျိုးနဲ့တရားမဝင်လမ်းကြောင်းကနေရောက်လာသူတွေဟာတရားဝင်ငွေလွှဲစနစ်ထက်ဟွန်ဒီငွေလွှဲစနစ်ကိုပဲသုံးနေကြတာပါ။မြန်မာတန်ယုံဘက်ကတော့တရားဝင်ငွေလွှဲစနစ်ကိုအသုံးပြုဖို့အလုသမားတွေကိုအကြံပြုထားတာရှိတဲ့အကြောင်းမလေးရှားရခိုင်အလုသမားသမဂ္ဂရဲ့တာဝန်ခံက VOA ကိုပြောပါဗျ။ဒီ
တန်ယုံကပြောလိုက်လို့ရှိတယ်ဒီလိုဒီလိုခါလေးကတိတ်တူငါလည်းထောက်ပန်းလာတော့အဲ့ဒါလေးမလုပ်ဖို့လို့ပြည်သူခိပြလာတော့ဒီမှာတရုံပကားကြီးအားတော့ရစီရဲ့လူတွေပေါ်တဲ့လူတွေစားတော့ဆိုင်နေလူတွေကတော့ထပ်လို့တစ်ဖက်ညာတော့မတွေ့ကြဘူးပေါ်လာသိချာ
ဟွန်ဒီငွေလဲစနစ်ဟာလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကပြည်ပရောက်မြန်မာတွေအသုံးများတဲ့နီးလဲဖြစ်ပါတယ်အခုနောက်ပိုင်းမှာဒီစနစ်ကပြန်ပြီးတွင်ကျဲလာတာပါအဓိကတော့မြန်ဆန်ပြီးလုံခြုံစိတ်ချရတဲ့အတွက်ဒီနီးလန်းကိုပဲသုံးနေကြတာလို့မလေးရှားရခိုင်အလုသမားသမဂ္ဂရဲ့တာဝန်ခံကပြောပါတယ
်။ဟိုနံပါတ်၈ကတန်ကိုကောင်းတို့မှာတချို့တွေကဘာထောက်ထားတော့မရှိဘူး။ရွေးချယ်ဆက်လည်းမကန်တာကိုကောင်းဆုံးလည်းမရှိဘူး။ဒီဘက်ကိုတန်းကျင်ဆက်စီကြောင်းတန်းကျင်မှာဟိုတူလာမျိုးဆိုဆက်ကြည့်ကြည့်ထွက်လာကြတယ်ကြီးကများတာဟုတ်။ဘာလို့လဲဒီအစီအစဉ်ကလည်းမရှိဘူး။ဟိုအမြင်ရောက်တာဟိုတော့ဘယ်လိုဖြစ်လဲ။အမြင်ဆန်နေတဲ့အချိန်တွေဖြစ်တယ်။
မြန်မာအလုံသမားရေးရာဌာနရဲ့ပြောဆိုချက်အရဆိုရင်ပြီးခဲ့တဲ့2022ခုနှစ်မေလ10ရက်နေ့နောက်ပိုင်းကစပြီးထိုင်းနိုင်ငံတစ်ခုတည်းကိုအလုံသမားစာချုပ်နဲ့ထွက်ခွာသွားတဲ့အလုံသမားအရေအတွက်က9000ဝန်းကျင်လောက်ရှိပါတယ်။တရားမဝင်ထွက်ခွာသွားတဲ့သူတွေကိုထည့်သွက်မယ်ဆိုရင်တော့တသိန်းခွဲလောက်ရှိနိုင်ကြောင်းခန့်မှန်းနေပါတယ်။စစ်ကောင်စီကတော့ပြည်ပရောက်မြန်မာအလုံသမားတွေကိုတရားဝင်ချိတ်ဆက်ထားတဲ့နိုင်ငံခြားဗန်တွေကနေငွေလွှဲဖို့ဖိအားပေးနေပါတယ်။
အဒီမှာရှိတဲ့ကျွန်တော်ရဲ့ကွာမှာရှိတဲ့အဲမနဲ့နေတာလည်းဒီတော်များဒီလိုမျိုးလည်းတက်လို့တာပေါ့နော်လူပါမိသားစုပေါ့ဗျာမိသားစုကိုလည်းတက်တိုင်းတိုင်းပေါ့အဲ့ဒါကိုသူတို့ဒီလိုဒီလိုရှိတယ်သူတို့ကအချင်းချင်းတရားပြောပြီးတော့ဒီရဲ့အဲ့ဒီဒီမြန်မာပြည်မှာရှိတဲ့အဲ့ဒီမှာပြန်ပြီးတော့တစ်ထောက်တာပေါ့ဗျာဒါကျွန်တော်တိုင်းသားပြည်သားကလည်းလုံးလုံးလုံးကြီးပေါ့နော်အ တော်များတော့အလိုဝန်တွေတားတယ်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတဦးပြောပြသွားတာပါ2020ခုနှစ်နှစ်လယ်ပိုင်းလောက်ကစပြီးထိုင်းမလေးရှားကိုရီးယားနဲ့ဂျပန်နိုင်ငံကိုထွက်ခွာသွားတဲ့မြန်မာနိုင်ငံသားအများအပြားရှိနေပါတယ်။သူတို့တွေအားလုံးရဲ့ငွေလွှဲစနစ်ကိုထိန်းချုပ်နိုင်ဖို့မြန်မာစစ်တပ်ဘက်ကလည်းကြိုးပမ်းနေပါတယ်။နိုင်ငံကူးလက်မှတ်တွေထုတ်ပေးနေတာကိုလည်းစစ်ကောင်စီကကန့်သတ်မှုတွေပိုလုံလာနေပါတယ်ခင်ဗျာ
။ဒါကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာငွေကြေးစည်းစိမ်မှုငွေကြေးလွှဲပြောင်းမှုတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုငင်းညာပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတွေကိုတင်ပြပေးပါအောင်မယ်ပထမအဦးဆုံးအနေနဲ့ကတော့ဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့ American Africa ထိပ်သီးအစည်းအဝေးကနေထူးခြားတဲ့တိုးတက်မှုတွေထွက်ပေါ်ခဲ့တယ်လို့ကွန်ဂိုသမ္မတဂျန်နစ်ဆက်ဆူအင်ဂါဆိုကပြောခဲ့ပါတယ်။ဒါအပြင်နိုင်ငံတကာအနေနဲ့လီဗျားနိုင်ငံရဲ့နိုင်ငံရေးပြဿနာကိုဝိုင်းဝန်းဖြေရှင်းကြဖို့အာဖရိကသမ္မတနဲ့လီဗျားဆိုင်ရာအဆင့်မြင့်ကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့သမ္မတဂျန်နစ်ဆက်ဆူအင်ဂါဆိုက VOA သတင်းတောက်မရီမာဒေလီယိုကနဲ့တည်တံ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဒီတည်တံ့တွေ့ဆုံမေးမြန်းခန်းကိုတော့ကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်။ဒီဇင်ဘာလ13ရက်နေ့ကနေ15ရက်နေ့အထိဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့ American Africa ဒုတိယကြိမ်ထိပ်သီးအစည်းအဝေးကိုကွန်ဂိုသမ္မတဂျန်နစ်ဆဆူအင်ဂါဆိုလဲတက်ရောက်ခဲ့ပါတယ်။ဒီကြိမ်မှာတော့ကုလသမဂ္ဂမှအာဖရိကတိုက်ကပုံမူကိုစားပြုပါဝင်ရေးကိစ္စအပါအဝင်အာဖရိကနဲ့ပတ်သက်ပြီးလှုပ်ဆောင်ရမယ့်ရည်မှန်းချက်တွေပုံမထင်ရှားလာတယ်လို့သမရဒန်နစ်ဆဆူအင်ဂါဆူက VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ
်။ Je donne quelques exemples.
ဥပမာအနေနဲ့ပြောရရင်အာဖရိကသမဂ္ဂဟာ G20 ကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ထဲမှာတရားပေါက်ပေါင်းတော်မှာဖြစ်ပါတယ်လို့သမဘိုင်ဒန်ကပြောခဲ့ပါတယ်။ဒါဟာဆင်းနဲ့ဂျိုတင်အသီးပေးချက်ဖြစ်ပြီးတော့ကျွန်တော်တို့အထူးကျေးဇူးတင်ပါတယ်။ဒါပြင်အာဖရိကသမဂ္ဂကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်ဖြစ်လာအောင်နာမည်နှစ်အနေငယ်တွင်အမေရိကန်ကပါဝင်ကူညီဆောင်ရွက်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ
်။ G20 ဟာကမ္ဘာစစ်မှုနဲ့စီးပွားရေးအင်အားကြီးနိုင်ငံ20ဖြစ်ပြီးလောလောဆယ်မှာအာဖရိကတိုက်ကတောင်အာဖရိကနိုင်ငံတစ်နိုင်ငံပဲပါဝင်ပါတယ်။နောက်လာမယ့်3နှစ်အတွင်းအာဖရိကတိုက်နိုင်ငံတွေကိုကူညီဖို့အမေရိကန်အစိုးရအနေနဲ့American dollar 55 billion အသုံးပြုသွားမယ်လို့လည်းသမ္မတဂျိုးဘိုက်ဒန်ကပြောဆိုခဲ့ပါတယ
် With this summit and with the African Union's agenda
အခုကျင်းပနေတဲ့ထိပ်သီးအစည်းအဝေးအရာရောအာဖရိကသမဂ္ဂရဲ့2063အစည်းအဝေးအရာရောကျွန်တော်တို့အနေနဲ့အာဖရိကကိုအသေးအချာအယုံစိုက်ထားပါတယ
်ကွန်ဂိုသမ္မတကလည်းဒါဟာအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ပြောဆိုပါတယ
် Parce qu'il s'agit là d'avancer
အဟအရေးကြီးတဲ့တိုးတက်မှုတည်းရဖြစ်ပါတယ်အထူးသဖြင့်တော့အာဖရိကနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ရမယ့်အစည်းအဝေးတွေကိုအဓိကဆွေးနွေးကြတဲ့အခါမှာဖြစ်ပါတယ်အာဖရိကရဲ့အဓိကအခြေခံအစအဦးတွေဖြစ်တဲ့စိုက်ပျိုးရေးကဏ္ဍပညာရေးကျန်းမာရေးစွမ်းအင်နဲ့ Digital ကဏ္ဍတွေအပြင်တခြားအခြေခံအစအဦးတွေနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ဖို့အာဖရိကသမဂ္ဂဥက္ကဋ္ဌမက်ကီဆော့ပါဝယ်အာဖရိကခေါင်းဆောင်တွေကအလေးထားကြပါတယ်
ကောင်းမွန်တဲ့အစိုးရတွေပေါ်ထွန်းရေးနဲ့ဒီမိုကရေစီရှင်သန်အားကောင်းရေးအတွက်အမေရိကန်ဒေါ်လာ165တန်းအသုံးပြုသွားမယ်လို့အမေရိကန်အင်ဗျူတော်ကပြောဆိုထားပါတယ်။အာဖရိကခေါင်းဆောင်တွေကိုဖိတ်ကြားတာနဲ့ပတ်သက်ပြီးအချို့ကလည်းဝေဖန်ပါတယ်။အချို့အာဖရိကခေါင်းဆောင်တွေဟာအာဏာကိုအကြကြီးချုပ်ကန်ရယူထားသူတွေဖြစ်တယ်လို့ဝေဖန်ပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ဖိတ်ကြားခံရသူတွေဟာအာဖရိကသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့နဲ့အတူယက်တိကျက်ကောင်းတဲ့ခေါင်းဆောင်တွေဖြစ်တယ်လို့ပြောဆိုပါတယ်။သမ္မတဂျန်နစ်ဆဆူအင်ဂါဆူကအခုလိုပြောဆိုပါတယ်
။ La démocratie et la bonne gouvernance
ဒီမိုကရေစီထွန်းကားရေးနဲ့ကောင်းမွန်တဲ့အစိုးရတရားဘောပေါရေးဟာတစ်ဆင့်ချင်းအချိန်ယူလှုပ်ဆောင်သွားရတာမျိုးဖြစ်ပါတယ်။ဒီကနေ့ဥရောပတိုက်ကနိုင်ငံတချို့မှာတော့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အမေရိကန်လိုနိုင်ငံမှာတော့ဇန်နဝါရီ6ရက်နေ့လွှတ်တော်အစည်းအဝေးမှာဖြစ်ပျက်ခဲ့တာမျိုးတွေကိုကျွန်တော်တို့တန်တော်တွေ့မြင်ကြရပါတယ်အာဖရိကမှာလည်းတိုးတက်မှုတွေအများကြီးရှိပါတယ်အခုကလည်းအာဖရိကမှာခေါင်းဆောင်တချို့ကအာဏာကိုအကြကြီးထိန်းချုပ်ထားတယ်ဆိုတာကလည်းပြည်သူတွေကဆန္ဒအရှိရအတွက်လားရွေးကောက်ပွဲဆိုတာကပြည်သူတွေရဲ့သဘောဆန္ဒကိုမေးမြန်းတာပဲဖြစ်ပါတယ်ပြည်သူလူထုကတည်ငြိမ်မှုအတွက်အဓိကထားရွေးချယ်မယ်ဆိုရင်ရော
လီဗျားမှာ2011ခုနှစ်အာဏာရှင်ဂဒါဖီကိုဖျောက်ချခဲ့တဲ့နေတိုးကြောတောက်နောက်ခံပေးထားတဲ့လှုပ်ရှားမှုပြီးနောက်ပိုင်းအေးစေးတည်ငြိမ်မှုအနှဲငယ်ပဲရှိပါတယ်ကွန်ဂိုသမရဂျန်နစ်ဆဆူအင်ဂါဆူကိုတိုင်လဲအာနာကိုလက်လွတ်လိုက်ပြန်ယူလိုက်နဲ့နှစ်ပေါင်း30ကျော်လောက်ရှိပါပြီ။နောက်လာမယ့်ရွေးကောက်ပွဲမှာအရွေးချက်ခံအောင်မလားလို့သူ့ကိုမေးရင်
စီမံကိန်းတချို့လှုပ်ဆောင်မှုရှိတဲ့အတွေ့သူအရွေးချယ်ခံဖို့လိုအပ်သေးတယ်ဆိုပြီးအကြောင်းပြမှာဖြစ်ပါတယ်။ဒါကတော့အာဖရိကနဲ့အမေရိကထိပ်သီးညီလာခံရဲ့နောက်ဆက်တဲ့အခြေအနေတွေကိုတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့တရုတ်ကကိုဗစ်နဲ့တရုတ်နှစ်တကူရဲ့အခြေအနေတွေကိုဆက်ပါအောင်မယ်။တရုတ်အစိုးရကကာလကြာရှည်ကျင့်သုံးခဲ့တဲ့ကိုဗစ်လုံးဝကင်းစင်ရေးမဟာဗျူဟာကိုပြီးခဲ့တဲ့လကပြီးခဲ့တဲ့လအတွင်းကရုတ်တရက်ဖြတ်သိမ်းပေးပြီးတဲ့နောက်တရုတ်နှစ်တကူကာလနီးလာတာနဲ့အတူတရုတ်ပြည်တွင်ခရီးသွားလာမှုထုံထိုးများလာခဲ့ပါတယ်။နိုင်ငံအနောက်တောင်ပိုင်းကဒလီမြို့မှာတော့အဖျော်ရောင်ကဆိုင်တွေလမ်းဘေးစားတောက်ဆိုင်တွေဈေးတန်းတွေမှာခရီးသွားတွေနဲ့ပြည်နေပြီဖြစ်ပါတယ်။ AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်တိန်ကြီးထိုက်ကပြောပြပေးမှာပါ။
တရုတ်နိုင်ငံတွင်ကိုဗစ်စီးကံတွေလက်တလောဖြစ်လျှော့မှုနဲ့အတူပဲခီးသွွားမျိုးဒါလီကလမ်းဘေးဆိုင်တန်းတွေမှာပြည်တွင်ခီးသွွားတွေအေးအေးဆေးဆေးလဲပတ်နေကြပါပြီ။လွန်ခဲ့တဲ့3နှစ်ကစိတ်ဖြည့်စီးမှုတွေကိုဖြည့်လျှော့နေကြတာပါ။ပြီးခဲ့တဲ့လအတွင်းတရုတ်အစိုးရကကိုဗစ်ကန့်သတ်ချက်တွေကိုရုတ်တရက်ဖြည့်လျှော့ပေးလိုက်ပြီးတဲ့နောက်နှစ်ခုချိန်နီးလာတာနဲ့အတူပဲတရုတ်ပြည်တွင်ခီးသွွားတွေများလာတာကိုတွေ့လာရတာပါ။ပေကျင်းမြို့တော်ကနေအလေရောက်လာတဲ့ဟျူကတော့စိတ်ထဲမှာလွတ်လပ်ပေါ်ပါနေတယ်လို့ပြောပါတယ်။ဒါဟာ
就是上个月就是国内
စိတ်ထဲမှာလွတ်လပ်ပေါ်ပါနေပါတယ်။သီမလားရှင်မလားဆိုတာကတော့ကိုယ့်အပေါ်မှာပဲမူတည်တဲ့သဘောပါ။ COVID-19 အတွက်ကြိုတင်ကာကွယ်မှုတချို့လှုပ်ထားရင်တော့အဆင်ပြေပါတယ်လို့ဟျူကပြောသွားတာဖြစ်ပါတယ်။လွန်ခဲ့တဲ့2လလောက်တုန်းကတော့ခီးသွားမယ်ဆိုရင်စမ်းသပ်စစ်ဆေးမှုမျိုးစုံလုပ်ရရှုပ်ထွေးပြင်းထန်တဲ့တမ်းမြေကန့်သတ်ချက်တွေကလည်းမျိုးစုံရှိခဲ့တာပါ။ပြန်လည်ဖွင့်လှစ်ပေးခဲ့တဲ့ပထမဆုံးသတင်းပတ်တည်အတွင်းမှာတော့လူသန်းနဲ့ချီကိုဗစ်ကူးစက်မှုကိုတွေ့ခဲ့ရပြီးဆေးရုံတွေနဲ့မီးသီကျူရုံတွေလည်းမနိုင်မနှင်းဖြစ်ခဲ့ပြီးတဲ့နောက်လက်တလုံးမှာတော့ကူးစက်မှုကျဆင်းလာတာကြောင့်အများအပြားအတွက်ခီးသွွားဖို့အခွင့်အလမ်းရစေပါတယ်။ချန်တူးကနေမိသားစုနဲ့အတူလာလေတဲ့ဇောင်းဖွာကတော့ကိုဗစ်ကနေလွတ်ကင်းလာပြီးတဲ့နောက်လေကောင်းလေသန်းရဖို့အတွက်တောင်ပေါ်ကိုလာလာလို့ပြောပါတယ်။
那个又放开了以后肯定就是说
永远像那个德里哥都看拉乌巴的地方里在亚比百文姐呢三年内都看啥吧的高年啊来接了你吧的大家当面看他这里有对来比人那昆高有比拉给他吧今天都懂你脚脚背面那个吧
ဖျားចောင်းဆောင်တွေအပူပိုင်းဒေတာမြင်းမျက်နှာတွင်ပြင်တွေကြောင့်ကြောကြတဲ့ယူနန်ပြည်နယ်စစ်ဆောင်ပနားမှာလဲခီးသွားတယ်ပြည့်နေတာကိုတွေ့ရပါတယ်တရုတ်နိုင်ငံတွင်ကမဲခေါင်မြေအထက်ပိုင်းဖြစ်တဲ့လန်ချမ်းမြေတစ်လျှောက်မှာတော့တေးသချင်းတန်တွေစီစီညံညံဖြစ်နေပြီးလူထုတက်တဲ့ညစည်းတဲ့ကိုဝင်နိုင်ဖို့ခီးသွွားတွေတန်းစီနေကြပါတယ်။ခီးသွွားတွေအတော်လာများတဲ့ဒေသကဟိုတယ်တွေမှာတော့အခန်းလုံးမရှိတော့ကြောင်းစားတွေချိတ်ထားကြသလိုပဲလူကြိုက်များတဲ့စားတောက်ဆိုင်တွေမှာလည်းစပွဲရဖို့အတွက်တနာရီကြိုကြစောင့်ကြရပါတယ်။ဇန်နဝါရီလနဲ့ဖေဖော်ဝါရီလကြားရက်ပေါင်း40ကာလအတွင်းခရီးစဉ်တန်းနဲ့ထောင်ကျော်လောက်ရှိမယ်လို့တည်ယူပို့ဆောင်ရေးအာဏာပိုင်တွေကခန့်မှန်းထားပြီးဒါဟာဆိုရင်ကပ်ဘေးရောဂါမဖြစ်ခင်အချိန်ကခရီးသွားအတိုင်းတာရဲ့80ရာခိုင်နှုန်းဖြစ်ပြီးပြီးခဲ့တဲ့နှစ်နဲ့ရှိရင်တော့နှစ်ဆနီးပါးတက်လာတာဖြစ်ပါတယ
်။ဒါကတော့ကိုဗစ်တင်းကျပ်မှုတွေဖြစ်လျှော့ပေးခဲ့တဲ့တရုတ်ပြည်နဲ့တရုတ်နှစ်တကူကာလအခြေအနေတွေကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။VOA စနေနေ့မနေ့ဖက်အသံလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့မကြာခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One clickခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေကို line to meter 25 kHz 12133ည line to meter 40 kHz 9133ည line to meter 51 kHz 5805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့နေအပတ်စဉ်တင်ပြနေကြအမျိုးသမီးအစည်းအဝေးသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစည်းအဝေးကိုဇက်တိုက်ထုတ်လင်းပေးမှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစည်းအဝေးကိုတင်ပြပါရစေ။အမေရိကန်သမိုင်းမှာပထမအဆုံးနဲ့တူတူသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့ဒီမိုကရက်လွှတ်တော်အမတ်နန်စီ ပလိုစီဟာအမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်ကိုလက်တွေ့ပြသခဲ့တဲ့စံနမူနာယူသိတဲ့သူတစ်ယောက်အဖြစ်အများကအသိမှတ်ပြုခံရသူဖြစ်ပါတယ်။
2020သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒုတိယသမ္မတကမလာဟဲရစ်ရွေးကောက်မခံရခင်အချိန်အထိသူဟာအမေရိကန်သမိုင်းမှာအစိုးရတာဝန်အမြင့်ဆုံးထမ်းဆောင်ရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါတယ်တိုင်းပြည်အတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေမှာအဓိကဦးဆောင်ပါဝင်ခဲ့တဲ့အောက်လွတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီအကြောင်းတစ်စီတစ်စောင်းကိုဒီတပတ်အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါခင်ဗျာ
မေရီလူတော်မှာအောက်လွတ်တော်အမတ်တက်တန်း35နှစ်ကျော်လာပြီဖြစ်တဲ့နန်စီပလိုစီဟာအောက်လွတ်တော်ဥက္ကဋ္ဌအဖြစ်လွတ်တော်တက်တန်း၄ချိန်တာဝန်ယူခဲ့တယ်လို့အောက်လွတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်အဖြစ်နဲ့လည်းနှစ်ပေါင်း20တာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်2009ခုနှစ်သမ္မတဂျော့ချ်ဒဗလျူဘုရှ်လက်ထက်မှာပထမဆုံးအမျိုးသမီးအောက်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်ယောက်ခံခဲ့ရပြီးသမ္မတဘရက်အိုဘားမားလက်ထက်2021ခုနှစ်အထိလွတ်တော်တက်တန်း2ချိန်အောက်လွတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်အဲ့ဒီနောက်2019ခုနှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။သိမကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့နန်စီပလိုစီဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးရီသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်တော်စုထွေအရေးပါတဲ့ဥပဒေချမှတ်မှုတွေတိုင်းမှာနန်စီပလိုစီမပါခဲ့တာမရှိဘူးလို့ပြီးခဲ့တဲ့လွတ်တော်တက်တမ်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွတ်တော်အမတ်ချက်ရှူမာကပြောပါရယ်
We cannot talk about the Affordable Care Act without mentioning Nancy Pelosi.
We cannot talk about the Affordable Care Act ကိုဆောင်ရှောက်မှုဥပဒေချမှတ်နိုင်ခဲ့တဲ့အကြောင်းပြောရင် Nancy Pelosi အကြောင်းမပါဘဲမပြီးပါဘူး။အမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းသူပါပါတယ်။အခြေခံစောင့်အောင်ဆိုင်ရာဥပဒေအကြောင်းပြောမလား။အမျိုးသမီးတွေအပေါ်ကြမ်းဖက်မှုဆုံးသက်ရေးဥပဒေအလွတ်တမာတိုင်းဓာတ်တူများတာတဲ့လောကလစာရရှိရေးဒီလီလက်ဗက်ဒတ်ဥပဒေအကြောင်းမပြောမလားအမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုတန်းခွေကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါတွေအလုံးသူဆွတ်ဆောက်ခဲ့တာပ
ါဒီဇင်ဘာ14ရက်နေ့ကလွတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနာအတွင်းအောက်လွတ်တော်ခေါင်းဆောင်ဟောင်းချက်ရှူမာပြောသွားတာပါအရင်ကလွတ်တော်အတွင်းမှာအောက်လွတ်တော်ဥက္ကဋ္ဌတွေရဲ့ရုပ်ပုံတွေကိုဂုံပြုချိတ်ဆွဲထားတဲ့အခန်းတွေမှာအလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုဏ်ယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီပလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members had the courage to elect a woman speaker. That is not without courage.
ကျမတို့လွတ်တော်အမတ်တွေရဲရဲဝင့်ဝင့်နဲ့ကျမတို့အမျိုးသမီးလွတ်တော်ဥက္ကဋ္ဌအဖြစ်ရေးောက်တင်မြှောက်ခဲ့တာကိုအင်မတန်မှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝင်ပြတ်သားမှုကြောင့်ဒီလိုဖြစ်လာတာပါစစောကခေါင်းဆောင်တယောက်ပြောသားသလိုပါပဲအနာဂတ်မှာလည်းလွတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွတ်တော်တွင်မှရှိနေပါတယ်ကျမအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူသလိုနောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ
နန်စီပလိုစီအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပရမဆုံးအောက်လွတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့အောက်လွတ်တော်ဥက္ကဋ္ဌဌာဝန်နဲ့နောက်ဆုံးချင်းပါခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမတ်တရားအလေးပေးပြောဆိုသွားပါတယ
် When I came to Congress there were 23 women 13 Democrats No 12 Democrats and 11 Republicans
ဒီမှာလွတ်တော်ကိုရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိတာပါလွတ်တော်အမတ်435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ရီပပ်ဘလစ်ကန်အမျိုးသမီး17ယောက်ရှိပါတယ်အမျိုးသားက400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေဒါကြောင့်ကျမတို့ဒါကမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပါ
ဒီလိုချိုးပန်းခဲ့တဲ့နန်စီပလိုစီအောက်လွတ်တော်ဥက္ကဋ္ဌထားဝင်ကနေအနားယူရတဲ့အချိန်မှာတော့အမေရိကန်လွတ်တော်နှစ်ရပ်ပေါင်းမှာအမျိုးသမီးလွတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်အမျိုးသမီးတွေကိုကိုကိုယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင်နန်စီပလိုစီကရှေ့ကနေဦးဆောင်လမ်းပြခဲ့တာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးလေ့လာမှုဆိုင်ရာ Asia Pacific Center ကတောင်မခတော်မီမီဝင်းဘတ်ကပြောပါတယ
်သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မှုပေးတယ်
ပတ်မိုးပေးတယ်သူလည်းအများရန်ပြောတယ်အမျိုးတွေသူသူ့ရဲ့ quote အရင်ကြိုက်တာ be confident you know ကိုယုံကြည်ပါဗောနော်ပြီးလို့ရှိရင် be confident နောက်ပြီးတော့ကိုယ့်ရဲ့ power ကိုလည်းသိပါအမျိုးသမီးမှာ power ရှိသူအများရန်ပြောတယ်ဒီဟိုနေ don't agonize organize နော် agonize ဆိုတော့ဗာလေဝေဒနာဗောနော်ခံစားနေရတဲ့ကိုကိုယ်ပိုင်ကိုပူပေါင်းဆောင်ရွက်ပြီးတော့ဒီစီယုံညစီယုံညကြော်တော့မှအဲ့ဒီဥစ္စာကိုရမယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့သူကိုနိုင်ကလည်းမာတော့ဖြစ်သွားတယ်လူတွေတွေ့နောက်ပြီးလဲပြီးတော့သူကနောက်ကတက်လာတဲ့အမျိုးသမီးတွေအများကြီးတွေ့လဲသူကူညီပေးတယ်ဆိုတော့လေနှစ်ခုလှုပ်လိုက်တဲ့အခါမှာဒီဥစ္စာအာလွတ်တော်တယ်မှာအမျိုးသမီးတွေအများကြီးပါလာတယ်သူက US မာတယ်မကပေါ့နော်တကဘာလုံးကိုပြသွားတာအမျိုးသမီးတွေဘလို့ power ရှိတဲ့အကြောင်းနောက်ပြီးသူတို့ပူပေါင်းဆောင်ရွက်အမျိုးသမီးတွေလုံနိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြသွားတာ
ကိုတယောက်တည်းရှေ့ရောက်လေးလို့မပြီးပဲကိုလိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆရာကနန်စီပလိုစီလမ်းပြခဲ့တယ်လို့ပဲတခြားအမျိုးသမီးတွေလည်းစံနမူနာယူသင့်တယ်လို့ဒေါ်မမီဝင်းဘတ်ကပြောပါတယ်နန်စီပလိုစီဟာအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာ့ကျွမ်းလူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတစ်ဦးဖြစ်ပါတယ်မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဖြစ်တယ်လို့2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့မှုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုထိရောက်ရောက်ကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်းသူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအများနဲ့မျှတတဲ့အမျိုးသမီးပေါ့နော်ဆိုအကြောင်းမလို့လေသူရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကိုsupport ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့အဲနောက်ပြီးတော့အရင်တော့လေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးခေါင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပြီးရဲ human rights နဲ့ပတ်သက်ပြီးတော့လေသူအမြဲတက်တက်ကြွကြွလုပ်ပြီးရဲဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေအတွက်ပေါ့နော်သူအရန်ယေရှုတင်ဖို့ဂျင်စီယာရှိတယ်ပေါ့
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီပလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါတယ်ပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတမိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါတယ်
You were not just a speaker of your house in this democracy, but you were a great defender of
democracy. နိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတသက်မဟုတ်ပဲဒီမိုကရေစီစံတန်ဘိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်။ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်ဘိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုံ့ဆော်ပြခဲ့သူဖြစ်ပါတယ်
။အမေရိကန်ခေါင်းဆောင်တွေတောင်မှကကမ္ဘာခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီပလိုစီဟာလူမှုတိုင်းဝိုင်းအတွင်းအမျိုးသမီးတွေနဲ့ပတ်သက်တဲ့ထွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့ဒေါ်မီမီဝင်းဘတ်ကလည်းပြောပါရယ်
။သူထားသွားတဲ့အမွေနှစ်ကပေါ့နော်သူခုနအဲ့ဒီပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်။နော်အမျိုးသမီးတွေဦးဆောင်နိုင်တယ်။ you know သူတို့မှာအရေးချင်းဦးဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာ။အဲ့ပြသွားတယ်အနောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင်အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာပြီ right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငငယ်လေးတွေသူတို့ဘာတနေ့ဘာဖြစ်ချင်လဲဆိုတော့သူတို့ dream ပေါ့နော်လုတ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လုတ်တဲ့အခါမှာအဲ့ဒီဆိုအရင်ရည်ကြီးတယ်ဆိုအဲ့ဒါသူ့ရဲ့အမွေနှစ်ပဲလို့ပြောလို့ရတယ် change the mindset you know mindset ကိုပြောင်းအောင်လုပ်လိုက်တာ ya
Maryland ပြည်နယ် Baltimore မြို့မှာ1940ခုနှစ် March လ26ရက်နေ့မှာမွေးဖွားခဲ့တဲ့ Nancy Pelosi ဟာနိုင်ငံရေးအစဉ်လာရှိတဲ့မိသားစုကနေဆင်သက်လာခဲ့တဲ့သူပါပါခင်ဖြစ်သူ Thomas T. Alessandro Jr. ဟာအောက်လွှတ်တော်အမတ်တဦးဖြစ်ခဲ့တယ်လို့ပဲ Baltimore မြို့ရဲ့မြို့တော်ဝင်အဖြစ်နဲ့ဆယ်နှစ်နှစ်တာဝန်ထမ်းခဲ့တဲ့သူပါအလားတူအကိုဖြစ်သူကလည်း Baltimore မြို့တော်ဝင်အဖြစ်နဲ့၄နှစ်တာဝန်ထမ်းခဲ့တာမို့ Nancy Pelosi ဟာလည်းမိသားစုအစဉ်အလာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့ Nancy Pelosi ဟာအသက်82နှစ်ရှိပါပြီ
လွှတ်တော်မှာအကြီးအကဲတာဝန်တွေဆက်မယူတော့ပေမဲ့လို့သူကိုစားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်၁၂ရဲ့လွှတ်တော်မှအဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်တွေကိုအများသိအောင်ပြခဲ့တဲ့နန်စီ ပီလိုစီဟာအမေရိကန်မျိုးသမီးတွေအတွက်သာမကကမ္ဘာတဝန်းကမျိုးသမီးတွေအတွက်ပါဆန္ဒနမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သမိုင်းဝင်ကြံရင်ခဲ့မဲ့သူဖြစ်တဲ့ဆရာဘိုတင်ပြရင်းနဲ့ပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်စမတ်ကီဒီစီပါရှင
ဒါကတော့အမျိုးသမီးနိုင်ငံရေးသမားတဦးလည်းဖြစ်အောက်လွှတ်တော်ဥက္ကဋ္ဌဟောင်းတဦးလည်းဖြစ်တဲ့နန်စီ ပီလိုစီရဲ့အကြောင်းတွေကိုစုစည်းတင်ပြခဲ့တဲ့မက်ကင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ပြပါအောင်မယ်။တနတ်ရောင်းချခွင့်ပိတ်ပင်လိုက်တဲ့အီလီနိုက်ပြည်နယ်ကတနတ်ပြပွဲမြို့တွင်းအဆောက်အုံတွေနဲ့ကဒေတဲ့ကစိုက်ခင်ပလတ်စတစ်သုံးဆွဲမှုရှော့ချာရေးကြိုးပမ်းနဲ့ပလတ်စတစ်အိတ်ကုံစုံဆိုင်ပြတိုက်စတဲ့အကြောင်းအရာတွေကိုကိုအောင်အောင်ကဒီတစ်ပတ်မှာစုစည်းတင်ပြပေးမှာပ
ါ။ Illinois ပြည်နယ် Bellevue မြို့ကတနက်ပြပွဲပါ Illinois ပြည်နယ်မှာချင်းမုံရေး Rifle အပါအဝင်တနက်အမျိုးအစားတချို့ရောင်းချခွင့်ပိတ်ပင်လိုက်ပြီးရက်ပိုင်းအကြာဇန်နဝါရီ14ရက်နေ့မှာတနက်ပြပွဲကျင်းပတာပါ Rifle တနက်အရှိကြီးမျိုးစုံနဲ့ပြင့်မှန်မျိုးစုံ Pistol စတာတွေကိုပြပွဲမှာရောင်းချခဲ့ပြီးစစ်ပြန်များပြားအပါအဝင်ဒေသခံတော်တော်များများလာကြပါတယ
် Yeah the gun ban in Illinois
Illinois မှာလက်နက်ကင်ဆောင်ခွင့်ပိတ်ပင်တာဟာ American ပြည်ထောင်စုဖွဲ့စည်းပုံဒုတိယကြိမ်ပြင်ဆင်ချက်ကိုသာမဟုတ်ပဲတခြားဥပဒေတွေနဲ့လည်းမကိုက်ညီပါဘူး Illinois ဖွဲ့စည်းပုံဥပဒေအပိုက်20မှာလည်းလက်နက်ကင်ဆောင်ခွင့်လူတိုင်းမှာရှိသလိုရဲတွေရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းဖော်ပြထားပါတယ
် Illinois ပြည်နယ်အုပ်ချုပ်ရေးမှူး JB Bridge ကရဲ့ဇန်နဝါရီ10ရက်နေ့လက်မှတ်ရေးထိုးအတည်ပြုတဲ့တနက်ရောင်းချမှုပိတ်ပင်တဲ့ဥပဒေထဲမှာတနက်မျိုးစားတော်တော်များများရောင်းချခွင့်ပိတ်ပင်ထားပြီးအဲ့ဒီထဲမှာတစ်ချက်ပြစ်ပြီးတိုင်းနောက်တစ်ချက်အစင်သစ်ပြစ်လို့ရအောင်ကြီးအစင်သစ်ပြန်ထိုးထားပေးတဲ့တလုံးတို့တနက်နဲ့မောင်းပြတနက်တွေကြီးကက်တက်ဆင်ပြီးတော့ပြည့်ရတဲ့ပစ္စတိုတွေပါဝင်ပါတယ်လူကြိုက်များတဲ့အမေရိကန်လုပ်တနက်မျိုးစားတရာစင်လောက်ကိုလည်းရောင်းချခွင့်ပိတ်ပင်ထားပါတယ် Rifle အတွက်ကြီးစံ10ရောင်းနဲ့ပစ္စတိုအတွက်ကြီးစံ15ရောင်းထက်ပိုပြီးတော့ထည့်ပြစ်လို့ရတဲ့တနက်တွေရောင်းချကင်ဆောင်ခွင့်လည်းပိတ်ပင်လိုက်ပါတယ်ဝယ်ယူကင်ဆောင်ထားသူတွေကတော့ရဲဌာနမှမှတ်ပုံတင်ထားရမှာပါ
99.9% of the people I've talked to in the last
ဒါကပြောခဲ့တဲ့သူတွေတဲက99ရာခိုင်နှုန်းလောက်ကကျွန်တော်နဲ့သဘောတူပါတယ်ဒါဟာဖွဲ့စည်းပုံနဲ့မကိုက်တယ်လို့အဲ့ဒီလိုလည်းမဖြစ်သင့်ပါဘူးတကယ်တမ်းပြောရရင်သူတို့ကဥပဒေကြောင်းအရာဖိဖိစီစီလုပ်လိုက်မယ်လို့လည်းမထင်ပါဘူ
း Illinois ပြည်နယ်ကတနက်ချစ်သူတွေကတော့ပြည်နယ် Rifle အသင်းအနေနဲ့အခုလိုလက်နက်ရောင်းချမှုပိတ်ပင်တဲ့ဥပဒေပြန်ရုပ်သိမ်းအောင်တနက်ကင်သူတွေနဲ့ဖွဲ့ထားတဲ့ Pioneer Rifle အသင်းကနေတရားစွဲဖို့လှူလာနေကြပါတယ် American ပြည်ထောင်စုမှာ Republican နဲ့ Democrat နိုင်ငံရေးယက်တီချက်အလိုက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့သဘောထားတွေလည်းကွဲပြားနေတာပါ
The band. All these people.
လူအစုလိုက်အပြုံလိုက်သေစေတဲ့လက်နက်တွေစစ်ပွဲသုံးလက်နက်တွေဆိုပြီးပြောနေကြပါလေ။စစ်ပြန်တယောက်အနေနဲ့ပြောရရင်သူတို့ပြောနေတဲ့အဲ့ဒီလက်နက်တွေကိုကျွန်တော်သာဆိုစစ်မြေပြင်ယူသွားမှာမဟုတ်ပါဘူး။တိုက်ပွဲထဲမှာဆို10မိနစ်တောင်ခံမှာမဟုတ်ပါဘူး။ဒါတွေဟာစစ်ပွဲသုံးလက်နက်မဟုတ်ပါဘူး။နေ့စဉ်ဖြစ်ခတ်လေ့ကျင့်တဲ့ rifle အစ်စ်မှာ
အမေရိကန်ဖွဲ့စည်းပုံဥပဒေဒုတိယမြောက်ပြင်ဆင်ဖြည့်ဆွတ်ချက်နှင့်အရာလူတိုင်းလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုတာကို Republican တွေကကျင့်သုံးလိုတာဖြစ်ပြီး Democrat တွေကတော့အမေရိကန်မှာပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေရှိတာကိုထောက်ပြပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်စည်းစစ်ထိန်းချုပ်ဖို့လှူလာနေတာပါငြိမ်းချမ်းရေးလှူလာတဲ့ပြည်သူ့ခွင့်ရေးလှူရှာမှုခေါင်းဆောင် Martin Luther King Jr. နဲ့ကျင်းပခဲ့တဲ့ Florida ပြည်နယ် Fort Pierce မြို့မှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ကနလာကြတဲ့လူရှိဦးတနက်ထိမှန်ခဲ့ပြီးအဲ့ဒီထဲကတဦးသေဆုံးခဲ့ပါတယ်2023ခုနှစ်အတွင်းလူများတေကြေဒဏ်ရာရတဲ့ပြစ်ခတ်မှုမျိုးဖြစ်တာအကျဉ်30ထဲမှနည်းရှိပြီလို့ Gun Violence Archive မှတ်တမ်းတွေကဆိုပါတယ
်
ကျွန်တော်ရက်ချီနေတော့လူအစီကနေတနက်တန်နှစ်ချက်စကြားပါတယ်နောက်တော့တနက်ပြစ်တန်တွေထပ်ကြားရပြီးလူ1500လောက်ထွက်ပြေးလာကြတယ်လို့ကိုရင်ကြုံတွေ့ခဲ့တဲ့ Charlie Frank Matthews ကပြောသွားတာပါရဲတွေကတော့ကြီးကွန်း50လောက်ရှာတွေ့ခဲ့ပါတယ်။အဲ့ဒီနေ့မှာပဲကယ်လီဖိုးနီးယားပြည်နယ်ဂိုရှန်မှာပ ြစ်ခတ်မှုကြောင့်လူ6ဦးသေဆုံးသွားပါတယ်အခုလိုပြစ်ခတ်မှုတွေကြောင့်အမေရိကန်ရှစ်ပြည်နယ်နဲ့ဝါရှင်တန်ဒီစီမှာအီလီနွိုက်မှာလူအလားတူလက်နက်ဝယ်ယူရောင်းချခွင့်ပိတ်ပင်ထားပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းတခြားပြည်နယ်တွေအနေနဲ့အထူးသဖြင့်ချေမိုးရေးသဏ္ဍာန်မျိုးစားတွေဝယ်ယူကိန်းဆောင်ခွင့်ပိတ်ပင်ဖို့တိုက်တွန်းပါတယ်တနက်ကိန်းဆောင်လူတွေကတော့ဥပဒေလိုက်နာတဲ့အမေရိကန်တွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့ဝါသနာအရပြစ်ခတ်ဖို့နဲ့အမဲလိုက်ရမှာအသုံးပြုဖို့ဖွဲ့စည်းပုံကပေးရထားတဲ့အခွင့်အရေးအရာဆက်လက်ကန့်ဆောင်မှာဖြစ်တယ်ဆိုပြီးတော့ပြောဆိုကြပါရခင်ဗျာ။ဩဆနာဘီဟန်ဟာကောလိပ်ကျောင်းသူဘဝမှာကတည်းကမြို့ပြအဆောက်အုံတွင်စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလာတာပါ။နောက်ဆုံးနဲ့ကျောင်းသူဘဝမှာတော့ဒီစိုက်ပျိုးရေးအလုပ်ကိုပဲဒီဇိုင်းမမှန်လုပ်ဖို့ရွေးချယ်ခဲ့မိတယ်လို့ဆိုပါရယ်။
I found myself in New York City initially.
New York ကိုရောက်လာတော့ကမ္ဘာတဝန်းမြို့ပြစိုက်ပျိုးရေးနဲ့ပတ်သက်တဲ့ကုမ္ပဏီမှာအကြံပေးအဖြစ်လုပ်လုပ်ပါတယ်။မြေစည်းတွေကိုင်းပြီးအလုပ်လုပ်ရတာကိုကြိုက်တယ်လို့စိုက်ပျိုးရေးကိုလက်တွေ့ကျကျလုပ်ရတာဒီလုပ်ငန်းပိုတိုးတက်လာအောင်လုပ်ချင်ပါတယ်
။စိုက်ခင်းမှာမြေကြီးပေါ်တင်ပြီးတော့စိုက်တဲ့ဆလတ်ရွက်နဲ့တခြားစားပင်ငယ်တွေစားလို့ရတဲ့ပန်းပွင့်တွေနဲ့မြေကြီးမပါပဲစိုက်လို့ရတဲ့အပင်အမျိုးအစားအလုံးပေါင်း25မျိုးကနေ30လောက်အထိစိုက်တယ်လို့ဆိုပါရယ်ဒီစိုက်ခင်းကစားပင်တွေကိုတဘာဝအတိုင်းရှင်သန်ကြီးထွားလာတဲ့ဟင်းသီးဟင်းရွက်ဖြစ်သတ်မှတ်ခံထားရပြီးဒါဟာ organic အမျိုးအစားနဲ့ဆင်တူပါရယ်စိုက်ခင်းမှာပိုးမကျအောင် insect တွေကိုတိုက်ထုတ်တဲ့တခြားပိုးကောင်ငယ်လေးတွေကိုလည်းပြန်ထည့်ထားတယ်လို့ပြောပါရယ်မြို့ပြတွေမှာစားသုံးကြတဲ့အစားအစာတွေကိုမိုင်းရထောင်ချီဝေးတဲ့ဒေသတွေကတင်ပို့ရတာကြောင့်ငွေကုန်ကြေးကျစေပူများတယ်လို့ရင်းနဲ့တည်ယူပို့ဆောင်ရမှာလဲကာဗွန်နိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုပိုများလာစေနိုင်တာပါ။ရာသီဥတုပူနွေးဖောက်ပြန်မှုကြောင့်စိုက်ပျိုးရေးကဏ္ဍမှာလဲကုလနီလန်းတွေရှာလာတာပါ
။ So I definitely think that this model has
been ပြမှာစိုက်မယ်ဆိုရင်တော့ပိုးပြီးတော့ကျမ်းမာရေးနဲ့ညီညွတ်တဲ့ဟင်းသီးဟင်းရွက်တွေရနိုင်တယ်လို့အခုဆိုရင်သတင်းပတ်တိုင်းဈေးဝက်ကိုတင်ပို့နေပါတယ်။စိုက်ခင်းမှာဆိုရင်လေ10ရက်ကနေ14ရက်အတွင်းရိတ်သိမ်းပါတယ်။စိုက်ခင်းကထွက်တဲ့သီးနှံတွေကိုအပတ်စဉ်ဝယ်ယူသူတွေရှိတယ်လို့စားတော့ဆိုင်တွေ၊စဖိုမှုတွေ၊ကုံစုံဆိုင်တွေကိုလည်းရောင်းချပါတယ်။ခုကအချိန်ပြည့်အချိန်ပိုင်းလှုပ်သားတွေခန့်ထားပြီးမြို့ပြစိုက်ခင်းတွေတည်ထက်ပိုးပြီးတော့ချက်ထွင်နိုင်ဖို့သူကဆန္ဒပြင်ပြနေပါတယ်ခင်ဗျာ။ plastic သုံးဆွဲမှုကိုရှင်းချဖို့ကြိုးပမ်းတဲ့အနေနဲ့အသုံးပြုပြီးသား plastic တွေကိုပြန်လည်တန့်စင်ပြီးကုံစုံဆိုင်ပြတိုက်ပြုလုပ်ထားသူကမီရှိဂန်ပြည်နယ်က Robin Frohart ပါသူကုံစုံဆိုင်ကိုလာသူတွေအနေနဲ့တစ်ခါသုံး plastic ပစ္စည်းတွေကိုလူတွေဘလောက်အထိအရှံပဲသုံးနေကြရဲဆိုတာကိုသတိပြုမိစေချင်တယ်လို့သူကပြောရတယ
် So this is the plastic bag store
ဒီတော့ဝယ်တဲ့အခါမှာ plastic 8 3 လီတာထပ်ပြီးတော့တည်လာတာကိုကြည့်ပြီးတော့အကြံရခဲ့တာပါလူတွေရဲ့နေစဉ်ဘဝမှာ8တွေဘလောက်တောင်သုံးကြတယ်လဲဆိုတာတွေ့ရတော့အင်မတန်ကိုအံ့အားသင့်ပါတယ်အထိပယ်မရှိပါဘူး
ကုံစုံဆိုင်ပြရိုက်မှာ plastic တွေကိုတုံးပြီးတော့အသားအသီးရွက်အချိုရည်ဘူးကြက်ဥကိတ်အမျိုးအစားထောင်တဲ့ချီကိုပြုလုပ်ပြတ်သားထားပါတယ် plastic တွေကိုတော့လမ်းတွေပေါ်နဲ့အမိုက်ပုံးတွေထဲကရတာပါ plastic အများပြအခုလို့သုံးနာရဲ့အကျိုးဆက်အန္တရာယ်နဲ့အနာဂတ်မျိုးဆက်တွေရင်ဆိုင်ရနိုင်တဲ့အန္တရာယ်ကိုသတိပြုနိုင်အောင်အခုလို့ပြတ်သားတာလို့ဆိုပါတယ
် I hope that we can continue to tour this
ဒီလိုဆိုင်မျိုးတခြားနေရာတွေမှာထပ်ဖွင့်နိုင်မယ်လို့မျှော်လင့်ပါတယ်ဒီလိုဆိုင်ဖွင့်တာဟာအကျိုးမရှိသလိုဖြစ်မယ်လို့တော့မထင်ပါဘူး
plastic ကုံစုံဆိုင်ပြရိုက်ကို February 5ရက်နေ့အထိမီရှိဂန်ပြည်နယ် Ann Arbor မှာဖွင့်လှစ်ထားမှာပါဝင်ကြေးက30ပါကျောင်းသားတွေဆိုရင်တော့20ပါမီရှိဂန်အနုပညာပြရိုက်ဂီတာတက်သူနဲ့တခြားအသင်းအဖွဲ့တွေရဲ့ထောက်ပံ့မှုနဲ့အခုလိုအစီအစဉ်ကိုအကောင့်ထဲပေါ်လာပါဒီလိုပြပွဲကို2020တုန်းက New York Times Square မှာပြသခဲ့ပြီး Los Angeles, Chicago, Austin နဲ့ Australia မှာလည်းပြသခဲ့ပြီးပါတယ်ခင်ဗျာ
ဒါကတော့တူတာစုံနဲ့အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြသိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပါမယ်။ဇန်နဝါရီလ12ရက်နေ့တော့အုတ်ကျင်းကရေခဲစက်ရုံမှာအမိုနီးယားယူစိမ့်မှုကြောင့်လူအများအပြားဆေးရုံရပ်ခတ်ရပြီးသေဆုံးမှုမဖြစ်ခဲ့ပေမဲ့လွန်ခဲ့တဲ့ဆယ်နှစ်ကတရုတ်နိုင်ငံရှန်ဟိုင်းကအေးအေးခန်းတူလောင်ရုံမှာအမိုနီးယားယူစိမ့်မှုကနေလူပေါင်း15ဦးသေဆုံးတဲ့အထိဖြစ်ခဲ့ရပါတယ်။လူသားတွေအတွက်အင်မတန်အသုံးဝင်တဲ့အမ်မိုနီးယားကိုသုံးဆွဲတဲ့အခါမှာရုပ်စိမ့်မှုမဖြစ်အောင်သတိထားဖို့ဓာတုဗေဒပညာရှင်ဒေါက်တာခင်ပေါင်ညိုကသတိပေးပါတယ်။ဒေါက်ခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အုတ်ချင်းက
ရေခဲစေရုံတစ်ခုမှာပါဆရာဒီအမိုးနီးယားတွေယိုစိတ်မှုဖြစ်တယ်ဆိုပြီးတော့လူ40လောက်စေရုံထဲလို့သိရပါတယ်ဆရာဟိုအမိုးနီးယားသုံးဆွဲတာတော်တော်အန္တရာယ်ကြီးပါတယ်
အမိုးနီးယား30လောက်အနည်းငယ်လားအရေးရှိပါတယ်။အရင်ကရေခဲသစ်တာတွေမှာလည်းသူတို့သုံးဆွဲခဲ့တယ်။နည်းနည်းအန္တရာယ်ရှိတယ်ဆိုတော့ရေခဲသစ်တာတွေမှာအမိုးနီးယားမသုံးဘူးနဲ့ဖရီယန်လိုမျိုးကြောင်းသုံးကြတယ်။ဒါပေမဲ့အမိုးနီးယားကသဘာဝအပတ်ဝန်းကျင်ကိုအန္တရာယ်ကင်းစေတယ်ဆိုတော့သုံးကြတာများပါတယ်။အဲတော့အပြင်မှာသုံးရတဲ့ဟာက liquid တော်လေးယူစိတ်မှုတွေဖြစ်လာတယ်ဆိုရင်အပတ်ဝန်းကျင်ကနည်းနည်းလေးအန္တရာယ်ရှိပါတယ်။အပြင်ကို leak ဖြစ်လို့တော့မရဘူး။ယူစိတ်ရောမျက်စိတွေကဖြစ်တဲ့ဆေးရုံတွေကရောက်တဲ့အထိနော်အန္တရာယ်ရှိနိုင်တယ်
။ဟုတ်ကဲ့ပါဆရာ။ဆရာဒီအမိုးနီးယားနဲ့ပတ်သက်ပြီးတော့နည်းရှင်းပြပေးပါဆရာ။အမိုးနီးယားဆိုတာဘာပါလဲဆရာ
။ဓာတုဝေဒအနေနဲ့ပြောတော့အမိုးနီးယားမှာ nitrogen နဲ့ hydrogen ပါတော့။ဒီနှစ်မျိုးကပါတယ်။အမိုးနီးယားက H2O နဲ့ဆင်းတူပါတယ်။ water မှာ H နဲ့ O နဲ့ပါတယ်။အမိုးနီးယားမှာကြတော့ N နဲ့ H နဲ့ပါH2O နဲ့ NH3 ရယ်ဒီလိုမျိုး NH3 ဆိုအမိုးနီးယားရှိအဲ့တော့ရေကအဓိကတော်တော်လေးကြာတယ်ဆိုတော့အမိုးနီးယားပဲတစ်ချိန်ကျရင်အဓိကကြာမလားဆိုတော့ဒီမှာသိပ္ပံပညာရှင်တွေစဉ်းစားကြတာအဲ့တော့ NH3 ကအမိုးနီးယားဖြစ်တယ်သို့တော့သူက alkaline လို့ခေါ်တဲ့ base ကိုရှိတယ်ပေါ့ထုံးလိုမျိုးနော် base ကိုရှိတယ်ကျွန်တော်တို့တံမြန်အကြီးကြတော့ acid ကိုရှိတယ် acid တူပြောမြင် base ကိုဒါကြောင့်အမိုးနီးယားကိုအပြင်လူနဲ့ထိတွေ့တဲ့အခါမှာ base ကလူနဲ့သိပ်မတွေ့မတက်ဘူး acid ဆိုလူနဲ့တက်တယ်။ဥပမာပြသမယာစီမျက်နှာပေါ့ဘာညာဆားတယ်ဘာညာပြောကြတယ်။သမယာစီအသားရေဆားအောင်သုံးလို့ရတယ်။အဲအမိုးနီးယားကြောင့်အဲ့ဒါကြောင်းတယ်။သမယာစီကအရေကမျက်စိတည်းဝင်ရင်ပြဿနာမရှိဘူးမဲ့အမိုးနီးယားကျတော့ပြဿနာအကြီးကြီးရှိရဲ။သူကအသားရေတွေထိတဲ့မြောက်ကိုသူကနည်းနည်းလေးဆက်ဖြစ်ပြီးဖြစ်တယ်နာကျင်စေတယ်။သူက irritate ဖြစ်တာပေါ့။ဒီတကယ်တော့အမိုးနီးယားကအဆစ်ရပြောင်းမြင်ကျွန်တော်တို့လူတွေနဲ့သိမ့်မတည့်တဲ့ပစ္စည်းဖြစ်တယ်လူတွေကခုခန္ဓာထဲမှာလည်းအမိုးနီးယားရှိပါတယ်ဒီတော့ကျွန်တော်တို့ကအများကအမိုးနီးယားကိုပြန်ထုတ်တယ်အမိုးနီးယားမှာရှိတဲ့နိုက်ထရိုဂျင်ကကျွန်တော်တို့အတွက်သုံးတဲ့ပရိုတင်းဖြစ်တယ်ပရိုတင်းကိုဒီအမိုးနီးယားရှိတဲ့နိုက်ထရိုဂျင်ကအပင်တွေလည်းသုံးပါတယ်အဲကြောင့်အမိုးနီးယားကတစ်ဖက်ကလည်းအသုံးဝင်တယ်လို့တစ်ဖက်ကလည်းသတိထားသုံးရမယ့်ပစ္စည်းဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာအမိုးနီးယားကဆက်သက်လို့ဒီလိုမျိုးအန္တရာယ်ရှိတယ်ဆိုလို့ရှင်ဒီအမိုးနီးယားယိုစိတ်မှုတွေပါတယ်ဖြစ်လာရင်ဘယ်လိုရှောင်နိုင်မှာလဲဆရာဘယ်လိုသတိထားသင့်မှာ
အမိုးနီးယားယိုစိတ်မှုဖြစ်လာတဲ့ခါကျအမိုးနီးယားကလေထက်ကိုနည်းနည်းပေါ်တာပေါ်သွားတာများတယ်အောက်မှာနေရင်တော့နည်းနည်းလေးဆက်သွားတာပေါ့အမိုးနီးယားရဲ့သိပ်သီးဆက်က9ဖြစ်တယ်လေရဲ့သိပ်သီးဆက်က14.5ဖြစ်တယ်ဒါကြောင့်သူကအများကပေါ်တက်ပြန်သွားလိမ့်ရှိသို့တော့တရရဲ့ထိပ်ွေးမှုတွေကတော့ရှိမှာပေါ့များနေအကုန်လုံးရှိမယ်ဒီကမာယုတ်အုတ်ကျင်းမှာတော့လူ30လောက်ဆေးရုံရောက်တယ်ဆိုတော့တကယ်ပဲတရရဲ့ထိပ်ွေးတာပေါ့အဲ့တော့တက်တာချင်းတကယ်တော့လွယ်လွယ်လေးပါပဲအဲ့ပညာရှင်တွေပြောတယ်အဝတ်ဆော့ရေးဆော့တတ်တဲ့မျက်နှာအုတ်တဲ့ဟာလေးတခုလုပ်လိုက်ပေါ့ဒါမှမဟုတ်မျက်လက်သုပ်ကမျက်နှာသုပ်ကပေါ့ရေးဆော့ပြီးမျက်နှာမှာအုတ်ထားပါအသက်ရှူလို့မရရင်အဆက်နဲ့ပဲရှူပါနှာခေါင်းလည်းမရှူနိုင်အဆက်နဲ့ရှူပါကျွန်တော်တို့အခုချိန်မှာဆိုရင် mask တွေရှိတယ်နှာခေါင်းစည်းတွေကိုရေဆုပ်ပြီးတော့ထိုင်နေတက်တာပါသို့တော့ဒီသူကမျက်စိတွေကိုတော်တော်လေးကိုဆက်ရှင်းနေတဲ့မျက်စိဒုက္ခပေးနေတယ
်ဘယ်လိုဒုက္ခပေးတာပါလဲရှင
်ဘာလို့ဒုက္ခပေးလဲဆိုဒီအက်ကာလီကျွန်တော် acid နဲ့မျက်စိကဘာအပင်မဖြစ်တဲ့ပေမဲ့အက်ကာလီနဲ့ထိဆက်တော့ဆက်ပြာလေးဒီတိုင်းကဆက်ပြာလေးကျွန်တော်တို့ဟိုကလို့ရင်ဆက်တာမျက်စိဆက်တာဆက်ပြာရဲ့အက်ကာလီကြောင့်ဒါကြောင့်ဒီအကလီကမျက်စိကိုဆက်တယ်နောက်တော့ဒီကအသားတွေကိုဒုက္ခပေးနိုင်တယ်ဒါလေးကိုသတိထားတော့လောက်ချောင်းတော့ရပါတယ်သူကတော့သွေးနဲ့ဝင်နေရှူလိုက်တယ်ဟိုကင်ဆာဖြစ်နေတယ်ကြောက်ကတ်ထိတယ်ဘာညာနည်းနည်းပါရှိပါဒါပေမဲ့အဲ့တော့ဒီကနေ့တိုင်း expose လုပ်နေတယ်နေ့တိုင်းထိတွေ့နေတယ်အမိုးနီးယားဆက်ပြီးလုပ်နေတယ်ကနည်းနည်းသတိထားမှဖြစ်ကြံတဲ့လူကသိမဖြစ်ပါဘူးအဲ့ဒီအမိုးနီးယားကလူတိုင်းမှာလည်းရှိပါတယ်ငားတွေမှာလည်းရှိတယ်ကျွန်တော်စားတဲ့ငားတွေမှာသူယူရီးယားတွေမပိပေါ်ပေါ်မှာအဲ့မှာအများကြီးပါတယ်အဲ့ဒါပြီးရင်ကျွန်တော်တို့ကကိုယ်ခန္ဓာအမိုးနီးယားခြေဖြတ်ပြီးတော့နော်ဒီယူရီးစီးကနေတော့တစ်ဆင့်ထွက်သွားပါတယ်ဒါအန္တရာယ်အများကြီးမရှိပါဘူးသို့တော့ ဒီလိုမျိုးယူဆိတ်မှုအတွက်ကိုဒီ safety ကအရင်သတိထားပါလိမ့်။အရင်ခက်ကအမိုးနီးယားကိုကျွန်တော်တို့ကရေကက်သစ်တာမှာသုံးတယ်။နောက်ပိုင်းကျတော့ရေကက်သစ်တာဆိုအိမ်ထဲမှာရှိတော့အမိုးနီးယားသူကလည်းလည်းစားတယ်။သူက corrosive ဖြစ်တယ်။အသားရေကြီးစားတဲ့လိုပဲတန်နေပါလေစားတယ်။အဲ့တော့မစားနိုင်တဲ့ plastic တူတော့ရှိတာပေါ့။ဒါပေမဲ့မစားမယ်လို့တိုင်းပေါက်ပေါက်ရင်ရေကက်သစ်တာကပေါက်လို့ဆိုအိမ်ထဲမှာအမေရိကန်လိုအင်္ဂလန်လိုလိုကြတော့အိန္ဒိယလုံးနေတာပဲအဲ့ဒီအငွေရောက်လာဆိုအနာရောက်လာဆိုဒုက္ခရောက်တယ်သူတို့ဘလုံးကမခံစားနိုင်ဘူးဒါကြောင့်နောက်ဝိုင်းကျတော့အမိုးနီးယားအစား free ရောက်လို့တုံးလာတယ်အဲ့ဒီကောင်တုံးတော့ဘာမှအနာမရှိဘူးသူလည်းဒုက္ခမပေးဘူးစားလည်းမစားဘူးသူကအင်းနာဖြစ်တယ်အမလန်ကောင်းတယ်သို့တော့သူလည်းစိတ်ယုံမထွက်ထုတ်အချိန်ကြာလို့အပြင်းပြစ်ပြစ်ဒီပေါ်ရောက်လာရင်သူကလည်းအပြင်းကိုတက်ဒီတဲကိုရောက်ပြီးရင်သူကဥဇုံးဖွာရှိရောက်ပေါ့ဥဇုံးဖွာကိုဖျက်ဆီးတော့အဲ့တော့ကဘာမှာဥဇုံးဖွာပေါက်တယ်ဥဇုံးဖွာပေါက်တယ်ဆိုတာအဲ့ဒီ free ရောရောက်ဖြစ်တယ်အဲကြောင့် free ရောကကဘာဝင်ပေါက်ဝင်ကျင်ကိုဖျက်ဆီးစေတယ်ဒုက္ခပေးတယ်ဆို free ရောကိုချို့နေရာပိတ်တယ်ဒါပေမဲ့သူတို့အမျိုးမျိုးပြောင်းတော့လုတ်ကြတယ်သူကာဗွန်ဒိုင်အောက်ဆိုက်အကြီးကိုတော့လုတ်ကြတယ်အဲ့တော့အကြီးကလည်းအဝေးပြန်ဖို့လွယ်တဲ့ဟာပေါ့အဲ့ဒါကအေးကန်းလုံးလို့ရတယ်ဖြစ်စီအမိုးနီးယားကတော့သူကတော့အခြေခံကြဆုံးဖြစ်တဲ့အတွက်အမိုးနီးယားပဲပြန်ဆုံးဖို့အများကြီးစိတ်ကူးနေကြတော့ပေါ့ဒီတော့အမိုးနီးယားအန္တရာယ်မရှိအောင်ဘာတွေလုပ်ကြမလဲဆိုတော့ဆက်ပြီးတော့သူတို့သူတည်သနာလည်းလုပ်နေကြပါတယ်ကျွန်တော်တို့သိပ္ပံပညာရှင်တွေကဒါတွေကိုအကောင်းဆုံးဖြစ်အောင်ဘယ်လိုစူးစမ်းမလဲဆိုတာလုပ်ကြပြီမဲ့တစ်ခုကအကောင်းဆုံးပဲနောက်တစ်ခုကပြက်တာတွေလည်းရှိတတ်ပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်เนาะ
။ဒါကတော့ဒေါခင်မျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ပတ်အသံလင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကိုစာရေးသားလို့ရဆိုလို့ရှိရင်တော့အီးမေးလ်ကနေရေးသားနိုင်ပါတယ်။အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။ဂျာမနီနိုင်ငံနေနဲ့လက်ပတ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုဒီချိန်မှာယူကရိန်းကိုပေးမှာမဟုတ်သေးဘူးလို့ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ကြီးတက်ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley တို့ကလည်းတောက်ကြနေကအတူပြောကြခဲ့ကြတာပါ။ဂျမနီနိုင်ငံမှာရှိတဲ့ American Ramstein လေးတဲ့အခြေစိုက်စခန်းမှာပြုလုပ်တဲ့ Ukraine ပေါ်ထောက်ပံ့ပေးရေးနိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြလိုက်တာလည်းဖြစ်ပါတယ်။တန်ကားတွေအကူအညီပေးရေးအတွက်သဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီး Ukraine အနေနဲ့ဘဝင်မချဖြစ်နေပေမဲ့ဒီညီလာခံကိုတော့ပြုလုပ်တာပါ။ဒီညီလာခံမှာ Ukraine သမ္မတ Volodymyr Zelensky ကတိုက်ခိုက်ရေးတန်ကားတွေအကူအညီပေးဖို့တိုက်ရိုက်မြစ်တာရပ်ခံခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂအနေနဲ့အီရန်နိုင်ငံကအစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့ IRGC ကိုပိတ်ဆို့ဒဏ်ခတ်မှုတွေထပ်ပြီးချဖို့မျှော်လင့်နေတယ်လို့ဥရောပကောင်စီအရာရှိတွေကတောက်ကြနေမှာပြောပါတယ်။ဥရောပပါလီမန်ကနေဥရောပသမဂ္ဂတတ်မှတ်ထားတဲ့အကြမ်းဖက်အုပ်စုဆင်းနဲ့မှာဒီအီရန်အစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့ကိုလည်းထည့်သွင်းဖို့တိုက်တွန်းခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အာဆီယံဖွဲ့စည်းနေတဲ့အကြောင်းကိစ္စတစ်ခုတည်းကိုသာမူတည်ပြီးအဓိကထားဆင်းရဲတဲ့အဖွဲ့စည်းမဟုတ်တဲ့အတွက်မြန်မာအရေးကိစ္စတစ်ခုကိုပဲဇောင်းပေးလုပ်မှာမဟုတ်ဘူးလို့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားကပြောပါတယ်။အိန္ဒိယကသရီလင်္ကာအတွက်ချီးငွေအာမခံချက်ထပ်တိုးပေးလိုက်တဲ့အတွက်သရီလင်္ကာအချက်တဲဖြည့်ရှင်းမှုလိုအပ်နေတဲ့ချီးငွေကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကနေချီးယူဖို့ပို့ပြီးနှိစက်သွားပါပြီ
။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲတန်လွင့်စီစီတင်ကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူပဲအေတိုင်တို့ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။သောတာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.